နိုင်ငံတော်သမ္မတကကြောက်ဖြူထူးစီးဝါးရေးစုံနယ်နိမိတ်သတ်မှတ်နိုင်ရေးအတွက်ပြည်ထောင်စုလွှတ်တော်ထံကိုတဝန်လာပေးပို့ထားတာဖြစ်ပြီးပြည်ထောင်စုလွှတ်တော်ကပြီးခဲ့တဲ့ဒီဇင်ဘာလ29ရက်နေ့ကမဲခွဲဆုံးဖြတ်ပြီးအတည်ပြုလိုက်တာဖြစ်ပါတယ်။ပြည်ထောင်စုလွှတ်တော်ကထူးစီးဝါးရေးစုံနယ်နိမိတ်ကိုသာအတည်ပြုပေးတာဖြစ်ပြီးတင်တာခေါ်ယူတဲ့လုပ်ငန်းစဉ်ကိုအတည်ပြုပေးတာမဟုတ်တဲ့အကြောင်းကိုယ်စားလှယ်တွေကပြောကြပါတယ်။ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဝင်းမြင့်ကတင်တာအောင်သွားတဲ့ကုမ္ပဏီတွေအနေနဲ့ထိထားတင်တာကတင်တာခေါ်တဲ့လုပ်ငန်းစဉ်ဟာလွှတ်တော်ရဲ့သဘောထားမပါဝင်မှုဆိုတာကိုသိထားရမယ်လို့ပြောပါတယ်
။တကယ်တမ်းဆိုရင်တော့ဒါကိုရပ်ထားဖို့ပဲမယ်။ဒါပေမဲ့တစ်ဖက်ကကြတော့သမ္မတကြီးရဲ့ခုံသိက္ခာနဲ့သမ္မတကြီးကိုကြီးညိုမှုနဲ့ဒါကျွန်တော်တို့ကပြေးလိုက်တာ။ကိုစီယာနိုင်ငံတော်အကြီးအကဲတယောက်ကပြောလာတဲ့အရာတစ်ခုအတတ်နိုင်ဆုံးတရရပေးလိုက်မယ်ဆိုတဲ့သဘောနဲ့ဒါကျွန်တော်လွှတ်တော်နိုင်ငံကလည်းပြောတဲ့အခါကျတော့ကျွန်တော်လွှတ်တော်ကိုယ်စားလှယ်တွေကလည်းအဲ့ဒီသဘောနဲ့ပဲပေးလိုက်တာ။နောက်ပေးလိုက်တဲ့ဟာပေါ်မှာသူတို့ကဒီလိုလုပ်ငန်းလုပ်တယ်ဆိုတာကြတော့ဒါကတော့ဟိုပေါ့ဥပဒေကြောင်းများပဲဆက်သွားပါလိမ့်မယ်။နောက်တစ်ဖက်နိုင်ငံသားကုမ္ပဏီကလည်းဒါစဉ်းစားမှာလွှတ်တော်ရဲ့သဘောထားမပါဘူး။နောက်ဒီကိစ္စဒါကိုသူတို့သိထားပြီဆိုသူတို့ရှေ့ဆက်သွားတင်လာမသွားတင်လာဒါစဉ်းစားမှာ။နောက်တစ်ချိန်ကျမှဖြစ်လာလို့ရှိရင်လည်းဒီကုမ္ပဏီလည်းတာဝန်ရှိတဲ့ကုမ္ပဏီဖြစ်သွားမှာပေါ့နော်။
ပြီးခဲ့တဲ့ဒီဇင်ဘာလ29ရက်နေ့ကပြည်ထောင်စုလွှတ်တော်မှာလွှတ်တော်ကိုယ်စားလှယ်တွေကဆွေးနွေးကြတဲ့အခါနိုင်ငံတော်သမ္မတပေးပို့တဲ့တဝန်လွှာဟာထူးစီးပွားရေးစုံနယ်နိမိတ်သတ်မှတ်ရေးလို့သာနားလည်ထားတဲ့အတွက်ကျန်တဲ့လုပ်ငန်းစဉ်တွေကိုအစိုးရအသစ်ကသာဆက်လက်အကောင့်ထည့်ဖော်မှာဖြစ်တယ်လို့သိထားပြီးဆွေးနွေးကြတာဖြစ်တယ်လို့ပြောကြပါတယ်ဒါနဲ့ပတ်သက်ပြီးပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကခုလိုပြောပါတယ
်အန်တီတို့ပြည်ထောင်စုလွှတ်တော်ကနော်အတည်ပြုပေးလိုက်တဲ့အပေါ်မှာသူတို့ဖောက်ဖြက်တာပါပဲအန်တီတို့ကလည်းဘာပဲဖြစ်ဖြစ်ဒီဟာကိုပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်အားလုံးကမြေနေနမိတ်ကိုသက်မဲ့တယ်လို့ပဲယူဆပြီးတော့ပေးတယ်ဆိုပြီးအတန်ပေါင်းစုံထွက်လာပါတယ်တကယ်လို့တစုံတရာပြဿနာတွေပေါ့နော်အငင်းပွားမှုတွေဖြစ်လာမယ်ဆိုလို့ချင်းအန်တီတို့ကတော့ပြည်ထောင်စုလွှတ်တော်မှာပြောတော့တဲ့နိုင်ငံရဲ့စကားအပေါ်မှာပဲအန်တီတို့ဒီဖက်ကပေါ့နော်မမမမရက်တည်ပြီးတော့ကိုပြည်နေအတွက်အကျိုးရှိမယ့်ဟာကိုအန်တီတို့ဆက်လက်ဆောင်ရွက်သွားမှာပါ
ရှင်နဲ့စိတ်ကန်းနဲ့စမှုစုံနယ်နိမိတ်တွေရဲ့နေရာတွေမှာမြေယာပြဿနာတွေရှင်းရမှာတွေရှိတဲ့အတွက်အဲ့ဒီပြဿနာတွေကိုဖြေရှင်းပြီးမှရှေ့ဆက်ဆောင်ရွက်တင်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်
လွှတ်တော်ကအတိမပြုသေးလို့ဒါသူတို့ကစောင့်နေရတယ်မြေပြင်မှာလည်းအကုန်လုံးရှင်းလင်းရေးလုပ်ထားပြီပျော်ရွှင်ပေးဖို့အားတွေနောက်ပြီးတော့သူတို့ကိုယ်တိုင်ကမြေဝေထားတာတွေရေကန်တူးထားတာတွေလမ်းတွေပေါ်ထားတာတွေမြေပြင်မှာအများကြီးပြဿနာတွေလည်းအများကြီးအဲ့လိုလုပ်ထားတာလွှတ်တော်ဦးသားပြောတဲ့အခါမှာလည်းဒါလုပ်ပိုင်ခွင့်ပေးဖို့သတ်မှတ်ပေးဖို့အဲ့လောက်ပဲပြောသွားတော့ဟာဒါကြီးကိုကျွန်တော်တို့ကလည်းရခိုင်နှုတ်တော်ကိုယ်စားလှယ်ကန့်ဝတ်နိုင်မှုဘူးဒါတွေကိုဖြစ်စေချင်တယ်အဲဒါမဲ့အောက်မှာအရှင်နေရှင်းလင်းပြီးမှလုပ်ပါဒါမရှင်းလင်းခင်လုပ်ရင်ကျွန်တော်တို့ကပြဿနာနောက်ဆက်တွဲရအများကြီးရှိတယ်လက်ဘရောင်းတောင်မှုဖြစ်သွားနိုင်တယ
်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းတန်းကပြည်ထောင်စုအစိုးရအနေနဲ့တင်နာအောင်တဲ့ကုမ္ပဏီနဲ့ရှေ့ဆက်ပြီးစာချုပ်ထုတ်ဆိုတာတွေရှိလာမယ်ဆိုရင်လွှတ်တော်ကခွင့်ပြုလိုက်တဲ့တိုင်းတာကိုကြော်လွန်တာဖြစ်တယ်လို့ပြောပါတယ်
။မနေ့ကလှုပ်တဲ့ခန္ဓာကြီးတင်နာဝတ်လှုပ်ရုံပဲလှုပ်လိုက်တယ်လို့ဆရာတို့ကယူကြည်ထား။ဒါပေမဲ့နောက်ရက်တွေမှာအဲ့တင်နာဝတ်တဲ့ကြော်တဲ့စာအုပ်စာရင်းတွေ160,000ဒေါ်လာ255သန်းပေါ်တယ်နဲ့သွင်းမလား။225သန်းပေါ်တယ်နဲ့သွင်းမလား။အဲ့ဒါကိုလည်းဘယ်နှစ်နှစ်နဲ့ခုနလိုပေါ့ installment သွင်းမှလဲ။ဒီက225သန်းက one break တစ်ခါလေးသွင်းမလားမသွင်းဘူးလား။အဲ့ဒါကြီးသွင်းတဲ့အခါမှာတစ်ခုပြုံပြောင်းလဲရေးပြက်ခဲ့လို့ရှိရင်အခုတော့အိမ်ချမ်းမြေအယောင်းွယ်လို့ပေါ့နော်ဘဏ္ဍာရောမာလဲဘာရောမာလဲဆိုတာမျိုးတွေချုပ်မာလာအဲ့လိုတွေဆက်လို့မာလာအဲ့ဒီလုပ်တွေဆက်လို့ရင်တော့ပြောရရင်လွတ်တော်ရဲ့ဖူးပြလိုက်တဲ့သဘောတရားတွေသိမကိုက်ကြီးဘူ
းကြောက်ဖြူထူးစီးပွားရေးစုံစီမံကိန်းကိုကတ်တပြေကြက်တိန်ချောင်းဝစတဲ့ကြေးရွာအုပ်စု၅စုကမြေက4,000ကျော်မှာကုန်ကြစရိတ်အမေရိကန်ဒေါ်လာ9ဘီလီယံကျော်နဲ့အကောင့်ထည့်ဖော်ဖို့စီစဉ်နေတာဖြစ်ပါတယ်ထူးစီးပွားရေးစုံထဲမှာရေနက်စိတ်ကန်စီမံကိန်းစမှုစုံစီမံကိန်းအစစ်မြေအင်အားစီမံကိန်းတွေပါဝင်ပါတယ်အဲ့ဒီစီမံကိန်းတွေကိုကောင်းတဲ့ဖော်ဖို့အတွက်တင်နာအောင်တဲ့ကုမ္ပဏီကိုတင်နာစီစီရေးနဲ့တင်နာရွေးချယ်ရေးလုပ်ငန်းကော်မတီကမနေ့ကထုတ်ပြန်ကြေညာရမှာ CITIC အဖွဲ့ကရွေးချယ်ခံရတာဖြစ်ပါတယ် CITIC အဖွဲ့ဟာရင်းနှီးစိတ်ကန်းနဲ့စမှုစုံစီမံကိန်းတွေတည်ဆောက်ဖို့အတွက်အမေရိကန်ဒေါ်လာ9ဘီလီယံရင်းနှီးမြှုပ်နှံမှာဖြစ်တယ်လို့သိရပါတယ်ကြောက်ဖြူရင်းနှီးစိတ်ကန်းတည်ဆောက်မဲ့တင်နာလုံထုံးလုံနီးတဲ့ကရှေ့ရအကျိုးမြတ်ခွဲဝေမှုမှာမြမာက15ရာခိုင်နှုန်းနိုင်ငံခြားကုမ္ပဏီက85ရာခိုင်နှုန်းသတ်မှတ်ထားတဲ့အတွက်ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကမကြေမနက်မှုတွေလည်းရှိနေပါတယ်ခင်ဗျာ